ဆီးရီးယားနိုင်ငံအလပ်ပူမြို့မှာတဘုံတွေထိန်းချုပ်ထားတဲ့နောက်ဆုံးကြံနေသေးတဲ့ဒေသတွေနဲ့တဘုံတွေဝိုင်းထားတဲ့ကျေးရွာနှစ်ရွာကလူတွေကိုဒီကနေ့ကယ်ထုတ်ပေးခဲ့ပါတယ်။ကယ်ထုတ်လိုက်သူတွေပါလာတဲ့ပတ်စကားအစီး20လောက်ဟာအလပ်ပူမြို့အရှိပိုင်းကနေအတိုက်ခံတွေထိန်းချုပ်ထားတဲ့ဒေသတွေစီထွက်သွားပါတယ်။အခုလိုရှေ့ပြောင်းကယ်ထုတ်တဲ့လုပ်ငန်းကိုပြီးခဲ့တဲ့သတင်းပတ်ကလေးကစလုပ်နေတာပါ။2012ခုနှစ်ကလေးကတဘုံတွေထိန်းချုပ်ထားတဲ့အလပ်ပူမြို့အရှိပိုင်းမှာလူထောင်ပေါင်းများစွာကျန်နေပါသေးတယ်။အစိုးရတပ်ရဲ့ထူးစစ်ကြောင့်တဘုံတွေဟာသူတို့ထိန်းချုပ်ထားတဲ့နေမီအာလိုနီဘာကိုလက်လွတ်လိုက်ရပြီးပါပြီ။အလပူမြို့ကနေလူတွေကိုဆီပြောင်းကယ်ထုတ်ပြီးတဲ့အစီအစဉ်အတွက်အပြန့်အလန့်အနေနဲ့အနောက်မြောက်ပိုင်းအိုက်ဒလစ်ပြည်နယ်ဖူဝါနဲ့ကီဖရာယာရွာတွေကနေဖြားနာနေသူတွေနဲ့ဒဏ်ရာရထားသူအစ်အသားထောင်ပေါင်းများစွာကိုထောက်ခွင့်ပြုဖို့အစိုးရကတောင်းဆိုထားပါတယ်။အဲဒီရွာတွေကနေဒီကနေ့လူတွေကိုတက်ပြီးဗတ်စကားတွေထွက်သွားတယ်လို့ပြည်တွင်းအခြေဆိုင်ဆီရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ဖူဝါနဲ့ကီဖရာယာမြို့တွေကိုသွားတဲ့ဗတ်စကားတွေကိုအယ်ကိုင်ဒါမဟာမိတ်တပုတ်တွေကတနင်္လာနေ့မှာတိုက်ခတ်ပြီးမီးရှို့ပစ်တာကြောင့်လူသားချင်းအကူအညီပေးရေးဆီးရီးယားဆိုင်ရာကုလသမဂ္ဂကြံပေးရန်နယ်ကလန်ကအပြင်းထန်ပြစ်တင်ဝေဖန်ခဲ့ပါတယ်။